America in Burmese.
မင်္ဂလာညနေခင်းမှာသတင်းရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ23ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံတွင်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်။
မင်္ဂလာညနေခင်းပါသောသားရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနာငလာတို့ပြောပြမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားတို့ပတ်သက်မှုရှိမရှိစုံစမ်းနေတဲ့မစ္စတာရောဘတ်မူလာရဲ့နောက်ဆုံးအစီရင်ခံစာတင်သွင်းခဲ့ပေမလို့သမ္မတထရမ့်ပေါ်ပြည်နယ်ရေရောလွှတ်တော်ကော်မတီတွေကတီးခြားစုံစမ်းမှုအတော်များများလုပ်နေပါတဲ့ဆီးရီးယားနိုင်ငံမှာ ISIS သွေးကြော်ရဲ့နောက်ဆုံးနဲ့မျိုးကိုသိမ်းပိုက်လိုက်ပြီလို့အမေရိကန်ကျော်တော်နောက်ခံပေးထားတဲ့ဆီးရီးယားတပ်ဖွဲ့ကဒီကနေ့ပြောပါတယ်တရုတ်နိုင်ငံအရှေ့မြောက်ပိုင်းပြည်နယ်တွင်းကဒါရုစေယုံတို့ကဂျာရာဘင်းနေနောက်မိုင်းကမီလောင်ပောက်ကွဲခဲ့ရမှာသေဆုံးသူပေါင်း64ဦးထိရှိသွားပါဒီလိုနောက်ဆုံးရသတင်းတွေကိုကြားကြမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့မြန်မာနိုင်ငံကလူခွေအခြေအနေပေါ်မှာစိုးရင်ကြောင့်ဆုံးဖြတ်ချက်တရက်ကိုတော့ကုလသမဂ္ဂလူခွေကောင်စီကမဲခွဲအတည်ပြုလိုက်ပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာတာအမတ်ကြီးဦးကျော်မိုးထွန်းကအခုလိုတုံ့ပြန်ပါတယ
် The adoption of yet another ill-intentioned selectively targeted politically motivated resolution
မြန်မာအနေနဲ့ဒီဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းတုံ့ပြန်ခဲ့တာပါဒီသတင်းကိုနောက်ပိုင်းအပြည့်အစုံနားဆင်ရပါမယ်။နောက်မြန်မာငြိမ်းချမ်းရေးပြည်သူ့ကာကြီးဆရာကြီးသခင်ကိုရောမိုင်းရဲ့143နှစ်မြောက်မွေးနေ့မှာတော့ငြိမ်းချမ်းရေးကိုလက်တွေ့အကောင်အထည်ဖော်ဖို့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေကတောင်းဆိုလိုက်ပါတယ်။ကမ္ဘာအပျော်ရွှင်ဆုံးနိုင်ငံအဖြစ်နဲ့ဖင်လန်နိုင်ငံကိုကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာအသစ်ကနေထုတ်ပြန်လိုက်တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့ဝင်ရောက်ဆွဲဖက်မှုရှိမရှိဆိုတာနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့ဖွင့်တဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိမရှိဆိုတဲ့ကိစ္စကိုနနစ်ကြာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာပြေဆုံးသွားပါပြီ။မစ္စတာမူလာကသူ့ရဲ့အစီရင်ခံစာကိုအမေရိကန်ရှင်နေချုပ်ဝီလျံဘာစီကိုမနေ့တောက်ကြနေ့ကတင်သွင်းလိုက်တာပါ။မစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုပြေဆုံးသွားပေမဲ့သမ္မတထရမ့်နဲ့ပတ်သက်တဲ့တခြားစုံစမ်းမှုတွေအများပြားရှိနေပါသေးတယ်။နယူးယောက်၊ဗာဂျီးနီးယားနဲ့ဝါရှင်တန်တရားရုံးအသီးသီးမှာလဲမစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုတွေကနေထွက်ပေါ်လာတဲ့အမှုရဲတွေနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးနေတာပါနယူးယောက်နဲ့မေရီလန်းပြည်နယ်မှာလဲသမ္မတထရမ့်နဲ့ပတ်သက်တဲ့စုံစမ်းမှုတွေတခြားစီလုပ်နေပါတယ်နောက်ပြည်လွှတ်တော်မှာလဲအချက်လွှတ်တော်ထောက်လှမ်းရေးကော်မတီနဲ့အခြားကော်မတီတို့ကလဲသမ္မတထရမ့်ရဲ့ဗန္ဒာရေးရုရှားနဲ့သမ္မတထရမ့်တို့ကြားပတ်သက်နိုင်ခြေရှိတဲ့ကိစ္စရပ်တွေအပြင်အခြားအကြောင်းအရာတွေအပေါ်မှာတခြားစုံစမ်းစစ်ဆေးနေကြတာပါရွေးကောက်ပွဲရမငွေကိစ္စဒေါ်လာတန်ပေါင်း108တန်းရှိတဲ့သမ္မတကျန်းသစ္စာကျင်းစုပွဲရမငွေတွေပဲကရခဲ့တယ်လဲဆိုတာနဲ့ဘလို့အတုံးပြုခဲ့တယ်လဲဆိုတဲ့ကိစ္စတွေအပြင်သမ္မတထရမ့်နဲ့ညီဆွန်ခဲ့ဘူးတယ်ဆိုတဲ့အမျိုးသမီးနှုတ်ဦးကိုနှုတ်ပိတ်ခပေးခဲ့တဲ့ကိစ္စတွေကမကအခြားအကြောင်းအရာအတော်များများကိုအတိအသီးစုံစမ်းစစ်ဆေးနေကြတာပါသမ္မတထရမ့်ကတော့ဒီလိုရက်တွေဟာပုံကိုယ်ရည်ရည်ရွယ်ချက်နဲ့တမင်လှုပ်ဆောင်နေတာဖြစ်ကြောင်းအစင်းတစိုက်ပြောဆိုလာတာပါရှင်းနေချက်ဝီလျံဘာကတော့မစ္စတာမူလာရဲ့အခုတင်သွင်းလိုက်တဲ့အစီအစဉ်ခါစားကိုလွတ်တော်နဲ့ပြည်သူအများသိနိုင်အောင်တင်ပြဖို့ဆုံးဖြတ်ရမှာဖြစ်ပါတယ်
အမေရိကန်ဦးဆောင်တဲ့နိုင်ငံကညွန်မောင်းတပ်ဖွဲ့တွေက IS စစ်သွေးကြော်တွေတင်ယူထားတဲ့ဆီးရီးယားနိုင်ငံဘဂူးစ်မြို့ကိုတင်ယူနိုင်လိုက်ပြီးတော့ဆီးရီးယားကနောက်ဆုံးကြံရှိနေတဲ့ IS စစ်သွေးကြော်တွေကိုအပိတ်သက်ချေမုန်းနိုင်လိုက်ပြီးဖြစ်တယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။ IS တွေနောက်ဆုံးကြံရှိနေတဲ့ဘဂူးစ်ဒေသကိုအောင်မြင်စွာတင်ယူနိုင်ခဲ့ပြီးတော့ IS တွေလက်ထက်ကနေဒီမြို့ရယ်လွတ်မြောက်ပြီးဖြစ်တယ်လို့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ရဲ့ SDF ပြောခွင့်ရမူစတာဖာဘာလီက Twitter ကနေပြောကြားလိုက်တာပါ။ကျန်ရှိနေတဲ့ IS တပ်ဖွဲ့ဝင်အနေချင်းကိုလည်းဆက်လက်တိုက်ခိုက်သွားမယ်ဆိုပြီးတော့ SDF တပ်ဖွဲ့ကကြီးပြူထားပါတယ် IS တပ်ဖွဲ့တွေဟာ2014ခုနှစ်မှာဆီးရီးယားနဲ့အီရန်နိုင်ငံတွေအတော်များများကိုတည်ယူနိုင်ခဲ့ပြီးတော့ဆီးရီးယားနိုင်ငံရက်ခါမျိုးနဲ့ယူရိုနိုင်ငံမိုဆိုးမျိုးတွေဟာသူတို့ရဲ့မျိုးတော်တစ်ခုဖြစ်တဲ့ဆိုပြီးတော့ပြောပါတယ်အဲ့ဒီအချိန်ကစပြီးတော့ American ဦးဆောင်တဲ့နိုင်ငံကညွန်မောင်းတပ်ဖွဲ့တွေကလည်းမြန်မာရှိတဲ့သူတို့ရဲ့မဟာမိတ်တပ်တွေနဲ့အတူ IS တွေတင်ထားတဲ့နေရာတွေကိုပြန်ပြီးတော့တိုက်ခိုက်တင်ယူခဲ့တာဖြစ်ပါတယ် IS နောက်ဆုံးခြေကုပ်ယူထားတဲ့ဘဂူးစ်မြို့ကအပိုင်းကိုတော့အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေကအဲ့မှာကျန်နေတဲ့ IS ကိုပစ်မှတ်ထားပြီးတော့ကြာတော်ရင်းနေနောက်ပိုင်းနဲ့တောက်ကြနေအစောပိုင်းနေမှာလီတောင်းကနေတိုက်ခိုက်ခဲ့တာပါဒါပေမဲ့လည်း SDF ညမောင်းတပ်ဖွဲ့တောင်းဝန်ရှိသူတွေကတော့ရှုပ်ထွေးလွတ်နဲ့မြောက်လိုင်ကောင်းတွေလိုင်ကူတွေနဲ့ကလုတ်ချင်းတွေထဲမှာ IS တပ်ဖွဲ့ဝင်တချို့ကျန်နေနိုင်တယ်ဆိုပြီးတော့လဲစိုးရိမ်နေကြပါတယ်ခင်ဗျာ
နယူးဇီလန်နိုင်ငံကပလီနှစ်ခုမှအကြမ်းဖက်ပစ်ခတ်မှုဖြစ်ပြီးသတင်းတပတ်အကျော်ကလေးမှာပဲအဲ့ဒီပလီတွေကိုပြန်ဖွင့်လိုက်ပါပြီ။ပစ်ခတ်မှုကြောင့်တေဆုံခဲ့ရသူ50ထဲမှာအယောက်40တေဆုံခဲ့ရတဲ့အဲလ်နော်ပလီမှာတော့ကြောက်စရာအဖြစ်ဆိုးတွေဖြစ်ခဲ့တဲ့လက္ခဏာတွေဒီကနေ့စနေနေ့မှာသိမတွေ့ရတော့ပါဘူး။တနက်ကြီးစံရတွေကိုလည်းဆေးတစ်တွေတုပ်ပြီးတော့ဖုံးအုပ်ထားသလိုအသက်ဘေးကလွတ်ဖို့လူတွေရိုက်ချိုးဖျက်ဆီးပြီးတော့ထွက်ပြေးခဲ့တဲ့ပြင်ပတွေကိုလည်းအသစ်ပြန်တတ်ထားပါတယ်။တနက်သမားဟာအော်စတြေးလျနိုင်ငံကအသက်28နှစ်အရွယ်လူဖြူကြီးစိုးရဲ့ဝါရသမားတို့ဖြစ်ပါတယ်။ပလီကိုဒီကနေ့လာရောက်ကြတဲ့သူတွေထက်မှာတော့အသက်မသေးလွတ်မြောက်ခဲ့သူတွေနဲ့တည်ဆုံခဲ့ရသူတွေနဲ့တည်ကျွမ်းသူတွေလည်းပါဝင်ပါတယ်။ဒီဖြစ်ရဟာမိသားစုဝင်တွေဆုံရှုံခဲ့ရသူတွေအတွက်ဝမ်းနည်းချေကွဲစရာဖြစ်တယ်လို့အဲ့ဒီပြစ်ခတ်မှုကိုကိုတွေ့ကြုံခဲ့ရသူတွေအနေနဲ့လည်းအဲ့ဒီအာယုံတွေကိုမမေ့ပြောင်းနိုင်အောင်ဖြစ်နေကြရတယ်လို့ကန်နီဘူရီကမွတ်စလင်အဖွဲ့ဥက္ကဋ္ဌစီဂတ်ခန်းကပြောပါတယ်။အခင်ဖြစ်တဲ့ Christchurch မြို့က Much for Love မြစ်တာတရားအတွက်ခြိတက်ပွဲကိုကျင်းပရမှာပါဝင်ဆင်နွှဲခဲ့ကြသူတွေကတိတ်ဆိတ်ငြိမ်သက်စွာပဲလမ်းလျှောက်ခြိတက်ခဲ့ကြပါတယ်။ပွဲဖြစ်မြောက်ရေးစီစဉ်သူကျောင်းသူတဦးဖြစ်တဲ့အသက်16နှစ်အရွယ်မန္နလာဘတ်လာကလည်းဒီလိုအချိန်ကာလမျိုးမှာအမုန်းတရားတွေကအမောင်းတွေကိုဖုံးလွှမ်းသွားစေတယ်လို့မြစ်တာတရားကမြစ်တာတရားကလည်းအမောင်းတွေကိုဖြိုခွင်းမဲ့အလင်းရောင်တွေဆောင်ကျင်းလာစေမယ်လို့ပြောပါတယ်။မနေ့တောက်ကြနေမှာတော့တည်ဆုံခဲ့သူ50ထဲက26ဦးရဲ့စာပနာအခမ်းအနားကျင်းပခဲ့ပါတယ်။
အကန့်စနိုင်ငံတောင်ပိုင်းမှာဒီနေ့ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ3ယောက်ထပ်မံနေထိဆုံးပြီးတော့20ကျော်ဒဏ်ရာရသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဟာမန်ဖီနယ်မြို့တော်လက်စကာမြို့မှာချင်းပါတဲ့ယူရနစ်တစ်ကူပွဲတော်ထိမ့်မှတ်တရားစီရင်ရေးပြပွဲမှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပထမပေါက်ကွဲမှုကတင်းငယ်ပြီးတော့အာဂဇာခွင်းအတွင်းကတဲတစ်ခုအတွင်းမှာပေါက်ကွဲခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒီပေါက်ကွဲမှုဖြစ်ပြီးတဲ့နောက်လူတွေကခိတ်ပေါက်တွေကိုထွက်ပြေးနေမှာလူတွေကြားမှာပဲဒုတိယပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဟာမန်ပြည်နယ်အုပ်ချုပ်ရေးမှူးမိုဟာမက်ယက်စင်လည်းပေါက်ကွဲမှုကြောင့်ပုံမဲ့ဒဏ်ရာအနည်းငယ်ရသွားခဲ့တယ်လို့သတင်းတွေကဆိုပါတယ်။တာလီဘန်တွေအနေနဲ့အခုလိုဘုံခွဲတိုက်ခိုက်မှုတွေကိုမကြောက်ခနဆိုသလိုလုပ်လို့ရှိမဲ့အခုချိန်ကြီးတော့ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့မပြောသေးပါဘူးခင်ဗျာ။
UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေညထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE မြန်မာပိုင်းအစီအစဉ်ကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တရုတ်နိုင်ငံအရှေ့မြောက်ပိုင်းကျန်းစုပြည်နယ်တွင်ကဓာတုစက်ရုံတစ်ခုကြာရာပတိနေနောင်မဲကမီးလောင်ပောက်ကွဲခဲ့ရမှာတေဆုံးသူပေါင်း64ဦးထိရှိသွားပြီလို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကဒီကနေ့စနေနေ့မှာပြောပါရယ်မိသားစုတွေနဲ့ဆွေမျိုးတွေပြေပေါ်လာတဲ့သတင်းတွေအရလက်ရှိပျောက်ဆုံးနေသူ28ဦးထိရှိနေပြီးတေဆုံးသူ38ဦးကိုတော့ဘသူဘဲဝါမှမသိရသေးဘူးလို့ CCTV ကပြောပါရယ်အပြက်အစီးပုံတွေအောက်နိုင်ပေါင်း40ကျော်ကြာအောင်ပိတ်မိနေတဲ့လူသူဦးကိုဒီကနေ့မနေ့ကဲထုတ်လာတာကိုလည်း CCTV ကပြသတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။သူ့ကိုဆေးရုံပို့လိုက်ပြီးတော့လက်ရှိအခြေအနေသိနေနေတယ်လို့ပြောပါရယ်။အသက်ရှင်ကျရင်သူတွေကိုလည်းတာဝန်ရှိသူတွေဆက်ပြီးတော့ရှာဖွေနေပါရယ်။ဆေးရုံပောက်ကွဲမှုကြောင့်အနီးအနားကအဆအုံတွေနဲ့ကားတွေလည်းပြုတ်ကျပျက်စီးခဲ့ရတဲ့အပြင်ဒေသခံတွေရဲ့အိမ်တွေလည်းထိခိုက်ပျက်စီးပြီးဒဏ်ရာရသူတွေလည်းရှိခဲ့ပါရယ်။ဒဏ်ရာရသူများနဲ့ချီကိုဒေသသွင်းမှာပဲဆေးကုသမှုပေးနေပြီးတော့ဒဏ်ရာပြင်းထန်သူတွေကိုတော့ပြည်နယ်ဆေးရုံကိုပို့ထားပါရယ်။ဓာတုဆက်ရုံမှာ16နာရီကြာကြာအောင်လောင်ကျွမ်းခဲ့တဲ့မိကိုအနီးအနားကမျိုးတွေနဲ့အိမ်နေချင်းပြည်နယ်တွေကလာပြီးတော့ကူညီညှိနှိုင်းတက်ခဲ့ရတာပါ။ဆက်ရုံကစိန်ထွက်လာတဲ့ဓာတုဓာတ်တွေအနားမှာရှိတဲ့ဂွမ်ဟီးမြစ်ထဲစီးဝင်မသွားအောင်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကအပြင်းထန်လုပ်ကိုင်နေကြပါရယ်
။ထိုင်းနိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုတော့မနေ့ကတနင်္ဂနွေနေ့မှာကျင်းပသွားမှာဖြစ်ပြီးတော့ဒီကောက်ကျင်းပမဲ့ရွေးကောက်ပွဲမှာတော့စောဦးတီထွန်သူတွေနာမည်ကြီးအကြီးအကဲတွေအလမယ်တွေနဲ့လေအင်္ဂါခွဲစိတ်ပြောင်းလဲထားသူတွေအပါအဝင်လူတန်းစားလော်ဟာဘောင်းဆောင်ကကိုယ်စားလှယ်တွေဝင်ရောက်အရှင်ပြိုင်ကြမှာဖြစ်ပါတယ်။နိုင်ငံရေးပါတီငယ်လေးတွေနဲ့ဒီရွေးကောက်ပွဲမှာနိုင်ရဖို့အခွင့်အရေးနည်းပေမဲ့လည်းဒီလိုမျိုးလူတန်းစားလော်ဘောင်းဆောင်ကကိုယ်စားလှယ်တွေအခုလိုဝင်ရောက်အရှင်ပြိုင်ကြတာဖြစ်ပါတယ်။ဒါဟာထိုင်းနိုင်ငံမှာလုံခဲ့တဲ့9နှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့ရွေးကောက်ပွဲလေးဖြစ်ပါတယ်။အဲဒီအချိန်လုံးကတော့စစ်အာဏာသိမ်းမှုကိုဥဆောင်ခဲ့တဲ့ထိုင်းစစ်တပ်အကြီးအကဲပြတ်လို့ချန်အိုချာလဲဒီရွေးကောက်ပွဲမှာဝင်ရောက်အရှင်ပြိုင်မှာဖြစ်ပြီးတော့သူနိုင်ရရင်ထိုင်းနိုင်ငံကိုဒီမိုကရေစီနည်းနဲ့ဥဆောင်သွားမယ်လို့မဲဆန္ဒရှင်တွေကကြေပေးထားပါတယ်။ဒီရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့သူတွေကတဦးကတော့ Future Forward Party ကလိန်အင်္ဂါခွဲစိတ်ပြောင်းလဲထားတဲ့ရုပ်ရှင်ထုတ်လုပ်သူတန်နော်ရင်စုခဖြစ်ဖြစ်ပါတယ်။ Future Forward Party ကိုတော့လူငယ်တဲ့တစ်နှစ်ကတီထောင်ခဲ့တာပါ။ ဒီရွေးကောက်ပွဲမှာလင်းကားခွဲစိတ်ပြောင်းလဲထားသူတွေကသူမတူဦးတည်းသာဝင်ရောက်ရှင်ပြိုင်တာမဟုတ်ပဲမဟာချွန်ပါတီကဆိုရင်လည်းကိုယ်စားလှယ်20လောက်ဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းမှာပြင်းအားအဆင့်လေးရှိတဲ့အင်အားပြင်းဆိုက်ကလုန်းမုန်တိုင်းတစ်ခုဝင်တိုက်နေပါတယ်။ Travel Cyclone မုန်တိုင်းဟာဒီကနေ့စနေနေ့မှာနိုင်ငံမြောက်ပိုင်းကန်ရိုရန်ကနေတဆင့်ကုန်းတွင်းပိုင်းကိုဝင်ရောက်လာတာပါ။အဲ့ဒီအရက်ကဒေသခံအလုံးနေပါကိုရဲနဲ့စစ်တပ်ကပေးလို့ရရှေ့ပြောင်းပေးထားပါတယ်။ဒါပေမဲ့လည်းအကောင်မောင်းတဲ့လူတချို့တော့အဲ့ဒီမှာနေရိတ်ခဲ့ပါတယ်။ Travel Cyclone မုန်တိုင်းဟာတနအီကိုကီလိုမီတာ150နှုန်းနဲ့တိုက်ခတ်နေပြီးတော့မုတ်သေးထန်စွာရွာသွန်းနေတာကြောင့်ရေကြီးရေရှမ်းမှုတွေဖြစ်လာနိုင်တယ်လို့ခန့်မှန်းရပါတယ်။တစ်ချိန်တည်းမှာပဲအဆင့်လေးရှိတဲ့ Veronica Cyclone မုန်တိုင်းလည်းတူရင်းနေရှိတဲ့ပီပါရာဒေတာအနီးနိုင်ငံနောက်ဖက်ကကန်ယိုရန်စီကိုဦးတည်လာနေပါတယ်။တနအီကီလိုမီတာ100နှုန်းနဲ့တိုက်ခတ်လာတဲ့ Veronica မုန်တိုင်းကြောင့်ဒေတာတွေမှာမူကြီးနေပါတယ်။ Australia မှာမကြာခဏဆူသလိုဆိုက်ကလုန်းမုန်တိုင်းဝင်တိုက်လို့ရှိပေမဲ့မုန်တိုင်းတစ်ခုတစ်ပြိုင်တည်းဝင်တိုက်တာမျိုးတော့ဖြစ်လေဖြစ်တာသိမှရှိပါဘူး
။ Euro 2020 Europa Player ဘောလုံးပွဲတွေကိုတောက်ကြနေကကစားတာမှာအင်္ဂလန်နဲ့ကမ္ဘာချန်ပီယံပြင်သစ်အတင်းလို့အနိုင်ရသွားကြပါတယ်။အုပ်စုအိမ်မှာတော့အင်္ဂလန်ကချက်နဲ့ဝမ်ဘလီကွင်းမှာကစားခဲ့ပြီးတော့အင်္ဂလန်အတင်းက၅ဂိုးကိုမရှိနဲ့အပြတ်သတ်နိုင်သွားခဲ့တာပါ။အင်္ဂလန်အတွက်ဂိုးတွေကိုတော့ Sterling က၃ဂိုးသွင်းခဲ့ပြီးတော့ Harry Kane က၁ဂိုးနဲ့ Check Knock Down လူက၉ဂိုးကို၁ဂိုးသွင်းပါတယ်။ရုပ်စုမှာ Bulgaria နဲ့ Montenegro တို့၁ဂိုးစီတည်ကြပြီးတော့အင်္ဂလန်က၃မှတ် Bulgaria နဲ့ Montenegro တို့ကတမတ်စီရထားပြီးတော့ Check နဲ့ Kosovo တို့ကတော့တမတ်မှမရထားပါဘူး။အုပ်စုဘီမှာတော့ Ronaldo ရဲ့ Portugal နဲ့ Ukraine တို့ဂိုးမရှိသေးကြသွားပြီးတော့ Luxembourg က Lithuania ကို၂ဂိုးတကုန်းနဲ့နိုင်ပါတယ်။အုပ်စု H မှာတော့ကမ္ဘာချန်ပီယံပြင်သစ်နဲ့ Moldova တို့ Moldova ကွင်းမှာကစားခဲ့ကြပြီးတော့ပြင်သစ်က၄ဂိုးတကုန်းနဲ့နိုင်သွားပါတယ်။ပြင်သစ်အတွက်ဂိုးတွေကတော့ Griezmann, Varane, Giroud နဲ့ Mbappe တို့ကသွင်းခဲ့တာပါ။ရုပ်စုမှာ Iceland က Andorra ကို၂ဂိုးကိုမရှိနဲ့နိုင်ပြီး Turkey ကလည်း Albania ကိုနဂိုကိုမရှိနဲ့နိုင်သွားပါတယ်ဒီကနေ့မှာတော့စပိန်နဲ့နော်ဝေးအီတလီနဲ့ဖင်လန်ဆွီဒင်နဲ့ရိုမေးနီးယားဂျော်ဂျီယာနဲ့ဆွစ်ဇာလန်ဂျီဘရော့လ်တာနဲ့အိုင်လန်စတာတွေကစားဖို့ရှိပါတယ်ခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေအပေါ်စိုးရိမ်ကြောင်းဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကမဲခွဲအတည်ပြုလိုက်ပါတယ်။တိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေဆိုးဆိုးဝါးဝါးရှိနေစေဖြစ်တဲ့အတွက်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တာဝန်ကိုလည်းဆက်လက်တက်တန်းတိုးဖို့မနေ့တုန်းကပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွင့်ရေးကောင်စီမှဆုံးဖြတ်ချက်ချလိုက်တာပါ။အပြည့်အစုံကိုတော့ကိုအောင်လင်းဦးကပြောပြပေးပါရှင်။
ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်တိုင်းရင်းသားဒေသတွေမှာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေစစိုးဝါးကျူးလွန်နေတဲ့ပေါ်အလွန်အမင်းစိုးရိမ်ရောဆုံးဖြတ်ချက်ကိုထောက်ခံမဲ38မဲကန့်ကွက်မဲ3မဲနဲ့အတည်ပြုလိုက်တာပါနိုင်ငံခုနှစ်နိုင်ငံကမဲမပေးပဲနေခဲ့တဲ့ဆုံးဖြတ်ချက်ထဲမှာတော့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စွပ်စွဲခံထားတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လိုရက်တွေကိုချက်ချင်းရဆိုင်မှုလည်းတိုက်တွန်းထားတာပါမြန်မာနိုင်ငံကလူခွင့်ရေးချိန်နေနဲ့ပတ်သက်လို့နိုင်ငံတကာတိုင်းဝမ်းရဲ့စိုးရိမ်မှုတွေကိုတော့ယောပတ်သမဂ EU ကစားရိုမေးနီးယားနိုင်ငံရဲ့ကုသမဂဆိုင်ရာတာဝန်ကြီး Adrian Cosmin Verita ကဆုံးဖြတ်ချက်မူကြမ်းတင်သွင်းရမှာအလေးထားပြောဆိုသွားပါတယ်
။ The adoption of this resolution by consensus will send a strong signal of support by the Council not just in respect of the transition underway in Myanmar but
ဆုံးဖြတ်ချက်များကိုအများဆန္ဒနဲ့ချမှတ်တာဟာမြန်မာနိုင်ငံမှာဖွံ့ဖြိုးမြင့်တာမှုတွေရှိဖို့အတွက်သာမကနိုင်ငံကအတိုင်းအတာကြားမှာစိုးရိမ်ရာကိစ္စတစ်ခုဖြစ်ရှိနေတဲ့ဖြစ်တဲ့ရိုဟင်ဂျာတွေအပါအဝင်လူခွင့်ရေးချိုးဖောက်ခံရသူတွေကိုပါအခိုင်အမာအပြည့်ထောက်ခံတဲ့သတင်းစကားပါရရောက်ပါတယ်
။ရခိုင်ပြည်နယ်ကပြည်ပကတိကြောင့်တိုင်းနဲ့ချီရရိုဟင်ဂျာတွေထွက်ပြေးကုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောဆိုခဲ့တယ်လို့ဒုက္ခသည်တွေနေရပြန်နေရေးတိုးတက်မှုမရှိသေးတာကိုလည်းအလေးထားပြောကြားခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေရကတော့ဆုံးဖြတ်ချက်ရတစ်ဖက်သက်ဆန်ပြီးရခိုင်ပြည်နယ်ကလူတစုကိုသာအလေးထားနေတာထင်ရှားနေတယ်ဆိုပြီးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ
်။ The adoption of yet another ill-intentioned, selectively targeted, politically motivated resolution will not help Myanmar.
မြန်မာနိုင်ငံရွေးချယ်တဲ့လူလူကောက်ချက်ဆိုပြီးနိုင်ငံရေးရွေးချယ်တွေလည်းပါဝင်နေတဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်အထောက်အကူဖြစ်နေမှာမဟုတ်တဲ့အကြောင်းနဲ့စစ်မှန်တဲ့ဆန္ဒရှိမယ်ဆိုရင်ဥရောပသမဂ္ဂနဲ့ဆုံးဖြတ်ချက်မူကြမ်းကိုပူးတွဲတင်သွင်းခဲ့ကြတဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်တွေမှာအပြည့်အစုံဆောင်တဲ့ခန့်ကဏ္ဍတွေကနေပါဝင်နိုင်ရတဲ့အကြောင်းမြန်မာတမန်ကြီးဦးချော်မထွန်းပြောဆိုသွားတာပါနိုင်ငံတကာနိုင်ငံပေါ်တိကျဆုံးဖြတ်ချက်ချမှတ်တာကိုလည်းမူရလက်မခံနိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံကလက်မခံတဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်လိုက်နာမှာမဟုတ်ကြောင်းလည်းပြောဆိုသွားခဲ့တာပါ ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကကုလသမဂ္ဂဆိုင်ရာကိုယ်စားလှယ် GNDUAN ကလည်းမြန်မာနိုင်ငံရဲ့ရည်ရွယ်ချက်ပေါ်ထောက်ခံပြောဆိုသွားပါတယ်
။国际社会应当尊重缅甸主权，全面公正客观的看待缅甸人权进步。
မြန်မာနိုင်ငံရဲ့အကျိုးချအနာပိုင်ဆိုင်မှုကိုနိုင်ငံကအတိုင်းအဝန်ကလေးစားဖို့လိုအပ်တယ်လို့လူခွင့်တိုးတက်မှုအခြေအနေတွေကိုလည်းဗပောင်းဆောင်ကနေထည့်သွင်းသုံးသပ်ပြန်ပါတယ်။ဒါမှသာခက်ခဲတွေနဲ့စိန်ခေါ်မှုတွေကိုလည်းနားလည်သဘောပေါက်နိုင်မှာဖြစ်ပါတယ်။လူခွင့်ကောင်စီအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တရားဝါပြောရေးအတွက်ကြိုးပမ်းမှုတွေကိုအာရုံစိုက်ပြီးအချိန်မြင့်နိုင်အောင်အားပေးတက်ပါတယ်
။လူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်အရဲသားတွေထိခိုက်ဒိဆုံးမှုတွေဟိုးဟိဆုံးခွာထွက်ပြေးနေရတာတွေကိုလည်းထောက်ပြထားပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေအရကုလသမဂ္ဂရဲ့လူခွင့်ရေးထူးခြားတဲ့တာဝန်ကိုဆက်လက်တည်တံ့ဖို့လည်းဆုံးဖြတ်ခဲ့ပါတယ်။မြန်မာဆိုရကဝန်ကွယ်မပေးပဲတားမြစ်ထားတဲ့ကုလသမဂ္ဂလူခွင့်ရေးထူးခြားတဲ့ရန်ရင်းလီနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါ။အချိန်နဲ့မှာပဲအခြေတင်ဖြစ်စရာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီရဲ့ဖွဲ့စည်းပြီးကြိုးပမ်းနေတာပြည်ပကတ်တွေအတွင်းလိမ်မိုင်းဆိုင်ရာအနှံ့ချစ်စော်ကားမှုတွေနဲ့ပတ်သက်လို့မြန်မာဆိုရနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်ကြိုးပမ်းနေရတယ်ကိုတိုးတက်ဖြစ်ထွန်းမှုတချို့ဖြစ်နေလဲဆုံးဖြတ်ချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။
ကိုအောင်လေးဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကျင်းပတဲ့ဆရာကြီးသခင်ကိုရော်မိုင်းရဲ့မွေးနေ့ပွဲအကြောင်းကိုသတင်းတင်ဆက်ချင်ပါတယ်။မြမငိမ့်ညာရေးဘီသူကာကြီးဆရာကြီးသခင်ကိုရော်မိုင်းလိုလားတောင်းတခဲ့တဲ့စစ်မှန်တဲ့ပြည်တွင်းငိမ့်ညာရေးကိုလက်တွေ့အကောင်အထည်ဖော်ဆောင်နိုင်မှုတက်မတော်ကနေအစာပြုလို့တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရစေးရေးကြေညာပြီးတော့ဆွေးနွေးအဖြေရှာကြဖို့ဆရာကြီးသခင်ကိုရော်မိုင်းငိမ့်ညာရေးကိုရက်ကတောင်းဆိုလိုက်ပါတယ်။သခင်ကိုရော်မိုင်းဂူဘိမန်မှာဒီကနေ့ကျင်းပတဲ့ဆရာကြီးသခင်ကိုရော်မိုင်းရဲ့143နှစ်ပြည့်မွေးနေ့မှာတော့မြစ်ဆုံစီမံကိန်းလုံးဝရပ်ဆိုင်ရေး2008အခြေခံဥပဒေဖျက်သိမ်းရေးဖမ်းဆီးခံသတင်းသမားနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဆရာတွေကိုဆွေးနွေးကြတဲ့ငြိမ်းချမ်းရေးသက္ကဝိုင်းတွေငြိမ်းချမ်းရေးတဝန်တော်တွေဖတ်ကြားချိန်မှာဒီမိုကရေစီအင်အားစုတွေဘက်ကအခုလိုတိုက်တွန်းပြောဆိုလိုက်ကြတာပါဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံတင်ပြပေးပါမယ်ရှင်တတိုင်းမြေလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးမြမပြည်ငင်းချမ်းရေးကိုအရေးကြီးလုပ်ငန်းစဉ်ဖြစ်နေအဓိကထားဖော်ဆောင်မယ်ဆိုတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဦးဆန်းစုကြည်ဦးဆောင်တဲ့ NLD ရတားအစိုးရလက်ထက်မှာတော့ငင်းချမ်းရေးလိုလားသူငင်းချမ်းရေးပြည်သူ့ကကြီးဖြစ်တဲ့ဆရာကြီးသခင်ကိုရော်မိုင်းလိုလားတောင်းတခဲ့တဲ့စစ်မှန်တဲ့ငင်းချမ်းရေးဖော်ဆောင်နိုင်ပါစေကြောင်းဆရာကြီးသခင်ကိုရော်မိုင်း143နှစ်ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားမှာငင်းချမ်းရေးလိုလားသူတွေကတောင်းဆိုလိုက်ကြပါတယ်။ဒါကြောင့်တက်မတော်ကနေစတနိုင်ငံလုံးအပြည့်ရဲ့ကြေညာပေးပါလို့သခင်ကိုယ်တော်မိုင်းကိုရက်ကနေသဘောထားထုတ်ပြန်တောင်းဆိုလိုက်တဲ့အကြောင်းဆရာကြီးသခင်ကိုယ်တော်မိုင်းငြိမ်းချမ်းရေးကိုရက်အဖွဲ့နဲ့ဆရာကြီးသခင်ကိုယ်တော်မိုင်းဂူဘိမှန်ဆောက်ရှောက်ရေးအဖွဲ့ရဲ့သတင်းပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငင်းက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီလိုမျိုးပုံစံမျိုးပါတဲ့ဟိုအမခံနိုင်တဲ့အခြေအနေမရှိဘူးပေါ့နော်ဒီအခြေအနေတော့ငြိမ်းချမ်းပြီးဆောက်ဖို့ရတယ်။လက်တော်မှာကျွန်တော်ကဆောင်ရမယ့်ကိစ္စတွေကျွန်တော်တို့တောင်းဆိုထားတာမျိုးရှိလာတယ်။အဲ့ဒါတွေကအစီအစဉ်လို့အတန်းတလောင်လို့SSPD ရဲ့ SSC ရဲ့အပါအဝင်အဲ့ဒီဒီကရီမှာဒီစီရဆဲကြီးကိုကျွန်တော်ကစပြီးပြီးတော့တနင်္ဂနွေလုံးဒီဒီကရီကိုချန်လက်ထဲနဲ့တော့ဒီရဆဲကြီးပြင်ရဖို့စပွဲဝိုင်းမှာရှင်းလင်းဖြေရှားကြဖို့ဒါကျွန်တော်ရရှိဉာဏ်ကြီးရောအကျဉ်းရကြီးရောဆောင်းရနိုင်ပြီးဉာဏ်ရှားကြဖို့ကျွန်တော်တို့တိုက်တွန်းထားတယ်။ဟုတ်ဒီစုံစီမံရေးလုံးဝကျွန်တော်တို့ရှားဆိုင်လို့ဒီလိုဒီလိုဒီလိုအင်ဂျင်ကြီးလေကျွန်တော်ဆက်ဆိုင်လို့အတော့တောင်းလို့မရတဲ့ဒုက္ခရောက်ပါအဲ့လိုချိန်လေးတွေလည်းကျွန်တော်တို့ကအဲ့လိုဆောင်းပစ်ထားတယ်။ဟောစီးရီးဒုက္ခတွေလည်းကအဲ့ဒီဒီလူကြီးတွေလုံးဝတကူလူကြီးလေဒီလူကြီးတွေရတဲ့အခေါ်ရှိတဲ့ကူလူကြီးလေဆက်လို့လည်းခုဒီကအမျိုးတွေကျွန်တော်တို့ဆက်ရပါပါတယ်။နောက်တစ်ခုကကုန်ပြီးကြောက်ရတာလေနိုင်ငံရေးကျင်းသားတွေကျင်းအောင်မှာရှိနေတယ်။နောက်သတင်းမီဒီယာသမားတွေရှိနေတယ်။အဲ့လိုဒီအကုန်ဖြတ်ပြီးပြန်လာတယ်။နောက်ပြီးတော့တစ်ခုချင်းတွေတို့လာလို့ခေါ်မျိုးလို့တရားမျိုးဆက်နဲ့မတရားပြုချင်းကျယ်နေတဲ့ဥပဒေတွေဆက်ဖြတ်ပြီးလို့လိုအပ်တယ်လို့ကျွန်တော်တို့ပြောပြထားပါတယ်။အဲ့တော့အဓိကအရေးကြီးတာကငွေကောင်းတာပေါ်လာရင်လည်းအများကြီးတွေမှာစံဖက်သမားတောင်းရန်ပြီးတယ်လို့ဆက်မှတ်ဖို့မတည်မှုလို့ကျွန်တော်တို့ပြောထားတယ်။အဲ့လိုတမတ်တုံးချင်းမျိုးချင်းတွေရှက်ပြတ်လို့ပြတယ်။အဲ့ဒီဒီဒီအမြင့်ချက်ချိန်လုံးနဲ့ရှိတာလုံးဝမဖြစ်တဲ့အနေအထားဖြစ်တဲ့အတွက်စံဖက်တောင်းရန်ပြီးလားလို့ဆက်မှတ်ဖို့ရှုံ့သိမ်းပြီးလို့ပြောတယ်လို့ကျွန်တော်တို့ပြောပြ
ညီမနိုင်ငံမှာလက်ရှိစစ်မှတ်ဖြစ်ပွားနေတဲ့ရခိုင်အရေးပါဝင်ညီညာရေးဆွေးနွေးမှုတွေမှာသဘောထားကွဲလွဲမှုတွေနဲ့အမြင့်မတူအစဉ်မပြေဖြစ်နေသေးတယ်လက်ရှိမြန်မာနိုင်ငံတွင်ကြုံတွေ့နေရတဲ့စီးရဲနိုင်ငံရေးပြည်ပခအခြေအနေတွေဒါတွေကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုလည်းညီညာရေးနဲ့2018ခုနှစ်ဥပဒေဆိုတဲ့တခင်ကိုရောမိုင်းမွေးနေ့ညီညာရေးစကားဝိုင်းနေမှာနိုင်ငံရေးပါတီတွေန
မြန်မာစာပေမြန်မာယဉ်ကျေးမှုနဲ့မြန်မာပြည်လွတ်လပ်ရေးညီညာရေးကိုဖော်ဆောင်ခဲ့တဲ့ညီညာရေးပြည်သူ့ကကြီးဆရာကြီးသခင်ကိုရိုမိုင်းရဲ့မွေးနေ့တရား50သုံးနှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုတော့ရန်ကုန်မြို့ရွှေတဂုံဖျားလမ်းမှာရှိတဲ့သခင်ကိုရိုမိုင်းကိုပဲမြန်မာကျင်းပခဲ့ပြီးတော့တိုင်းရင်းသားပါတီတွေကခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေဒီမိုကရေစီနိုင်ငံရေးအင်အားစုတွ
ကျန်းမာရေးနဲ့ကိုင်အဖွဲ့တွေနဲ့မြန်မာဆိုရနောက်တမတော်တာဝန်ရှိသူတွေအကြားရင်းမြန်းရေးအတွက်ဆွေးနွေးရတာရှိနေပြီလို့လည်းတိုက်ပွဲတွေကပြင်းထန်နေသေးပါတချိန်ထဲမှာပဲတနင်္ဂနွေနေ့ခက်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE အပါအဝင်ရင်းမြန်းရေးလုပ်ငန်းစဉ်ပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ် ချင်းကနိုင်မဲ့နီလန်အစ်တွေဘာတွေများရှိနိုင်မလဲဆိုတာတွေကို
VOA ရဲ့အီးမေးလ်လိပ်စာ ဖင်လန်နိုင်ငံဟာကမ္ဘာအပျော်ရွှေဆုံးနိုင်ငံဖြစ်တယ်လို့ကုလသမဂ္ဂအစီရင်ခံစာတစ်ကထုတ်ပြန်လိုက်ပါတယ်။အခုလိုသတ်မှတ်လိုက်တာကြောင့်ဖင်လန်နိုင်ငံဟာကမ္ဘာအပျော်ရွှေဆုံးနိုင်ငံဖြစ်နေနှစ်နှစ်ဆက်တိုက်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်။ကမ္ဘာပေါ်ကနိုင်ငံပေါင်း
150
ဘာကြောင့်အပျော်ရွှင်ဆုံးနိုင်ငံဖြစ်တာပါလဲ
ဒါကိုသူတို့ကိုယ်တိုင်လည်းရေရာတော့မရှိလာပါဘူး
Our economy is doing fine
ကျမတို့ရဲ့စီးပွားရေးကကောင်းပါတယ်ဘာကြောင့်အပျော်ဆုံးဖြစ်လဲတော့မသိပါဘူး
ထင်တာတော့ကျမတို့ဟာသဘာဝနဲ့တိတ်ကိုနေကလုံလို့လို့ထင်ပါတယ်။ရာသီဥတုကြောင့်မဟုတ်ဘူးဆိုတာတော့တရားဝင်ပြောနိုင်ပြီးတော့ဟောက်စင်ကီမြို့ကပင်စလာဇနီးမောင်နှံဦးကလည်းဒါကိုလက်ခံကြပါတယ်။ရာသီဥတုကြောင့်တော့မဖြစ်နိုင်ပါဘူး။ကျမတို့ရဲ့ဆောင်းနှင်းကတိတ်ကိုရှီလျားပြီးတော့နေမမြင်ရပါဘူး။ဒါပေမဲ့လုံုံမှုအစဉ်ကြောင့်ဖြစ်နိုင်ပါတယ်။ဒီမှာလုံုံစိတ်ချရပါတယ်။ခင်ဗျ
ောင်းနေတဲ့ဈေးနှုန်းသက်သာတာအခမဲ့ပညာရေးစနစ်နဲ့အစိုးရကကြီးကြီးမားမားထောက်ပံ့ပေးထားတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်တွေကလည်းဖင်လန်နိုင်ငံကိုပြောစရာကောင်းတဲ့နိုင်ငံတစ်ခုပို့ပြီးတော့ဖြစ်စေခဲ့ပါတယ်။တခြားပြောစရာကောင်းတဲ့နိုင်ငံ10နိုင်ငံဟာလည်းဒီအချက်တွေကြောင့်ပဲပြောစရာကောင်းတဲ့နိုင်ငံတွေအဖြစ်နဲ့သတ်မှတ်ခံရတာဖြစ်ပါတယ်။ဒီချက်တွေကိုကြည့်ချင်းအားဖြင့်တောင်ဆူဒန်၊ဘူအာဖရိကသမရနိုင်ငံ၊အာဖဂန်နစ္စတန်နိုင်ငံလိုပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေအနေနဲ့ဘာကြောင့်ပျော်ရွှင်မှုအနည်းဆုံးနိုင်ငံတွေဖြစ်ရသလဲဆိုတာကိုနားလည်နိုင်တာဖြစ်ပါတယ်။ဒါမှလည်းကမ္ဘာမှာအင်အားအကြီးမားဆုံးနဲ့စီးပွားရေးအင်အားအတောင်တင်းဆုံးနိုင်ငံဖြစ်တဲ့အမေရိကန်ကတော့အပျော်ရွှင်ရဆုံးနိုင်ငံဆင်းမှာအောက်ကိုထပ်ကျသွားပြီးတော့အခုနှစ်မှာတော့အဆင့်19သာရခဲ့ပါတယ်။အခုလိုကြာဆင်းသွားတာဟာစိတ်ကိုပြောင်းလဲစေတဲ့မွေးစေဝါကနေလောင်းကစားနဲ့ Digital Media စတာတွေကိုအလွန်ကြုံသုံးစွဲမှုကနေရတဲ့စိတ်ရောဂါတွေကြောင့်ဖြစ်တယ်လို့ဒီအစဉ်ခံစားကဖော်ပြပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမှာပျော်ရွှင်မှုအများဆုံးတိုးလာတဲ့နိုင်ငံတွေကတော့အလင်းနဲ့အရှေ့ဥရောပနိုင်ငံတွေ၊စဟာရာလွန်မြောက်တောင်ပိုင်းဒေသနိုင်ငံတွေနဲ့လက်တင်အမေရိကနိုင်ငံအတော်များများဖြစ်ကြပါတယ်။ယမန်၊အိန္ဒိယ၊ဆီးရီးယား၊ဘော့စဝါနာနဲ့ဗင်နီဇွဲလားနိုင်ငံတွေကတော့ပျော်ရွှင်မှုအဆင့်သတ်မှတ်ချက်အများဆုံးရောက်ကြသွားတဲ့နိုင်ငံတွေဖြစ်ပါတယ်။ဒီအစဉ်ခံစားကနိုင်ငံတစ်နိုင်ငံရဲ့ပျော်ရွှင်မှုကိုဖြစ်စေတဲ့အချက်တွေကိုလေ့လာကြည့်ရှုခဲ့ပြီးတော့ဒီထဲမှာတော့စီးပွားရေးထုတ်လုပ်မှု၊လူမှုဖူလုံရေးအထောက်ပံ့၊အုပ်ချုပ်မှု၊လူတွေရဲ့ကျန်းမာစွာနေထိုင်မှုတည်တံ့၊အခရီးလိုက်စားမှုကင်းရှင်းတာနဲ့အလူတန်းပေးကန့်ရရောတာစတဲ့အချက်တွေပါဝင်ပါတယ်။ဒီစီရင်ခံစာထဲမှာတော့လူတွေဟာသူများကိုကူညီရရင်ပို့ပြီးတော့ပြောပုံရတယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒါမဲ့လည်းသူတို့ဆန္ဒအရသူတို့ကူညီကြင်နာလေးတွေကိုကူညီရတဲ့အခါမှာဖြစ်တယ်လို့ဆိုပါတယ်။လူမှုကွန်ရက်ဆိုရှယ်မီဒီယာကိုအချင်းပို့ပြီးအသုံးများလာခြင်းကပျော်ရွှင်မှုတွေကိုယောနယ်လာနဲ့ဆက်ဆက်နေပြီးတော့အထူးသဖြင့်စေကျော်သက်အရွယ်တွေကြားမှာဖြစ်တယ်လို့ပြောပါတယ်။နိုင်ငံရေးဘက်မှဆိုရင်လည်းပျော်ရွှင်နေတဲ့သူတွေကလက်ရှိရှိပြီးသားလူတွေကိုပို့ပြီးတော့မဲပေးနိုင်ခြင်းရှိပါတယ်။ဒါမဲ့လည်းမကြောင်ခင်ကာလတွေအတွင်းအများကြီးဝါဒီနိုင်ငံရေးသမားတွေအားကောင်းလာတာကမပျော်ရွှင်တဲ့သူတွေကိုမဲဆွယ်နိုင်တာကြောင့်ဖြစ်နိုင်ပေါ်ရှိပါတယ်။နိုင်ငံတစ်ခုရဲ့ပျော်ရွှင်မှုကိုဖြစ်စေတဲ့အချက်လက်တွေကအများပြားရှိပြီးတော့အားလုံးကတော့တစ်ထက်တည်းမကြနိုင်ဘူးလို့ဆိုပါတယ
်။
ယာဒီဥတုမကောင်းလို့မကြိုက်ဘူးလို့ပြောခြင်းနဲ့အခါတိုင်းမှာကိုဖာတာကိုပြန်ပြီးတော့ငါတို့ဒီမှာတကယ်ပျော်စရာကောင်းနေဆိုပြီးတော့သတိပေးရတယ်။အခုလည်းနေ့လည်ပဲလက်ဖက်ရည်သွားတောင်းမလို့လေ။
ဒီဟာတခုကတော့ယာတိဥတွေဘလောက်ပဲကောင်းကောင်းအဲ့လိုယာတိဥတွေကောင်းနိုင်လဲပျော်ရွှင်ရတာတော့မဟုတ်ဘူးဆိုတာကိုဖင်လန်နိုင်ငံကသာရကတခုအဖြစ်နဲ့ပြသနေပါတယ်ခင်ဗျာ
ခိုးရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ရဲ့စနေညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလဲကြီးညာပေးပါအောင်ရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့ဝင်ရောက်ဆွဲဖက်မှုရှိမရှိဆိုတာနဲ့သမ္မတဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိမရှိဆိုတဲ့ကိစ္စကိုနှစ်နှစ်ကြာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီအခံစာပြည်ဆောင်သွားပါပြီ။မစ္စတာမူလာကသူ့ရဲ့အစီအခံစာကိုအမေရိကန်ရှင်းလင်းချုပ်ဝီလျံဘာစီကိုမနေ့တောက်ကြနေ့ကတင်သွင်းလိုက်တာပါ။မစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုပြည်ဆောင်သွားပေမဲ့သမ္မတထရမ့်နဲ့ပတ်သက်တဲ့တခြားစုံစမ်းမှုတွေအများအပြားရှိနေပါသေးတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေက ISIS တွေကြော်ရီတင်ယူထားတဲ့ Syria နိုင်ငံပဟူးမြို့ကိုတင်ယူလိုက်နိုင်ပြီး Syria ကနောက်ဆုံးကျန်နေတဲ့ ISIS တွေကြော်ရီကိုအပြစ်သက်ချေမှုန်းလနိုင်ပြီလို့ဒီကနေ့ပြောလိုက်ပါတယ်။ ISIS တွေနောက်ဆုံးကျန်နေတဲ့ပဟူးဒေသကိုအောင်မြင်စွာတင်ယူနိုင်ခဲ့ပြီးတော့ ISIS တွေလက်ထွဲကနေလွတ်မြောက်ပြီဖြစ်တယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရသူ Mustafa Bali က Twitter ကနေပြောကြားလိုက်တာပါ။နယူးဇီလန်နိုင်ငံကပလီနှစ်ခုမှအကြမ်းဖက်ပစ်ခတ်မှုဖြစ်ပြီးတော့သတင်းသဘက်အကျော်မှာပဲအဲ့ဒီပလီတွေကိုပြန်ဖွင့်လိုက်ပါတယ်။ပစ်ခတ်မှုကြောင့်တိစုံခရရသူ50ထဲမှာအယောက်40တိစုံခရရတဲ့အယ်နောပလီမှာတော့ကြောက်စရာအဖြစ်ဆိုးတွေဖြစ်ခဲ့တဲ့လက္ခဏာတွေသိမ့်မတွေ့ရတော့ပါဘူး။တနက်ကြီးဆိုင်ရာတွေကိုလည်းဆေးသစ်တွေတုပ်ပြီးတော့ဖုံးအောင်ထားသလိုအသက်ဘေးကလွတ်ဖို့ရိုက်ချိုးဖျက်ဆီးပြီးတော့လူတွေထွက်ပြေးခဲ့ကြတဲ့ဗရင်းမာတွေကိုလည်းအသစ်ပြန်ပြီးတော့တတ်ထားပါတယ်။တနက်သမားဟာအော်စတြေးလျနိုင်ငံကအသက်28နှစ်အရွယ်လူဖြူကြီးစိုးရေးဝါဒီသမားတို့ဦးဖြစ်ပါတယ်။ပလီကိုဒီကနေ့လာရောက်ကြတဲ့သူတွေထဲမှာတော့အသက်မသေးလွတ်မြောက်ခဲ့တဲ့လူတွေနဲ့တိတ်ဆုံးခရရသူတွေနဲ့တည်ကျန်းသူတွေလည်းပါဝင်ပါတယ်
စနေညနေ့ကရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနားလည်ကြားကြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေ့ကရဲ့အစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ဇူဘဲအတာရဲ့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေ့ကစီစဉ်တွေကိုတာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒို
This program has come to you from the Voice of America, Washington.
Thank you.